မြန်မာနိုင်ငံမှာ COVID-19 ရောဂါနောက်ထပ်ကူးစက်ခံသူ986ယောက်ရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဒီနေ့အောက်တိုဘာ25ရက်နေ့ည8နာရီထုတ်ပြန်ကြမှာပြောပါရယ်။လွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာ 11,692 ခုကိုဒီကနေ့စစ်ဆေးခဲ့တာမှာရောဂါပိုးတွေ့ရှိသူ986ယောက်ကိုထပ်မံတွေ့ရှိခဲ့တာပါ။ဒါကြောင့်အခုဆိုရင်ရောဂါကူးစက်ခံသူစုစုပေါင်း 44,894 ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။ဒါပြင်ဒီနေ့မှာ COVID-19 ရောဂါကြောင့်သေဆုံးသူ29ယောက်ရှိတဲ့အတွက်သေဆုံးသူစုစုပေါင်းဟာလည်း 1,095 ယောက်ရှိသွားပြီဖြစ်ပါတယ်။မနေ့ကတော့ဗိုင်းရပ်စ်ကူးစက်ခံသူ1423ယောက်ရှိတဲ့အတွက်ဒီနေ့မှာနေ့စဉ်ကူးစက်သူအရေအတွက်ကြာဆင်းခဲ့တယ်လို့ပြောရမှာပါ။မနေ့ကကူးစက်သူတွေထဲက 1,082 ယောက်ကရန်ကုန်တိုင်းကဖြစ်ပြီးတော့အများဆုံးဖြစ်ခဲ့ပါတယ်။အိမ်နောက်မှာတော့ပဲခူးတိုင်းက 138 ယောက်နဲ့ဒုတိယအများဆုံးဖြစ်ခဲ့ပြီးမန္တလေးတိုင်းက 88 ယောက်နဲ့တတိယအများဆုံးဖြစ်ပါတယ်။ဒီနေ့မှာနှစ်ကြိမ်ဆက်ပိုးမတွေ့လို့ဇေယုံကဆင်းဝင်ရသောသူ1212ယောက်ရှိတာကြောင့်စုစုပေါင်းယောဂသက်သာပျောက်ကင်းသူ14920ရှိပြီဖြစ်တယ်လို့ပြောပါရယ်။ပြီးခဲ့တဲ့ဩဂတ်လကစပြီးတော့ယောဂကူးစက်မှုတွေမြင့်တက်ခဲ့တာကြောင့်ရခိုင်ပြည်နယ်နဲ့ရန်ကုန်တိုင်းကကိုကိုကျွန်းမြို့နယ်ကလွယ်ပြီးမြို့နယ်အလုံးအပါအဝင်မွန်ပြည်နယ်မန္တလေးတိုင်းပဲခူးတိုင်းအေရဝတီတိုင်းနဲ့ကချင်ပြည်နယ်ကမြို့နယ်တချို့မှာလူတွေကိုအိမ်ထဲမှာပဲနေကြဖို့အမိန့်ထုတ်ထားတာဖြစ်ပါတယ်။ဒါမဲ့လည်းအဲ့ဒီနေရာတွေမှာနေထိုင်ကြတဲ့သူတွေအနေနဲ့လာမယ့်နိုဝင်ဘာ10ရက်နေ့မှာကျင်းပမယ့်ထွေထွေရွေးကောက်ပွဲမှာမဲပေးနိုင်ဖို့အတွက်မဲယုံတွေကိုသွားဖို့ချွင်းချက်နဲ့သွားလာခွင့်ပြုလိုက်တယ်လို့ကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကဒီနေ့နေ့စွဲနဲ့အမိန့်ထုတ်ပြန်လိုက်ပါတယ်ခင်ဗျာ။